ကတော့မြန်မာနိုင်ငံမှာအာဏာရှိရဲ့အဓိကပုဂ္ဂိုလ်ကြီးနှုတ်ဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တယ်နိုင်ငံတော်သမ္မတနဲ့တွေ့တယ်ဒီတွေ့ဆုံမှုတွေဟာဘလောက်လေးနက်တဲ့သဘောကိုဆောင်ပါသလဲဟန်ပြပဲလားသူရိမုတ်တကက်ကိုတိုင်းသားတွေဘက်ကလူလားနေတဲ့ငင်းချမ်းရေးအတွက်အထောက်ပံ့ဖြစ်စေမဲ့အကျိုးအနိုင်ကျင့်တဆုံးတရားရရှိခဲ့တယ်လို့ဆိုနိုင်ပါလားခင်ဗျာ
ရရှိခဲ့တယ်လို့ပြောဖို့တော့နည်းနည်းကတ်တယ်ဒါပေမဲ့ဒီယုံကြည်မှုတည်ဆောက်ခြင်းမှာတော့ပို့ပြီးတော့ယင်းနီးပွင့်လင်းလာတဲ့သဘောနဲ့ဒီကျွန်တော်တို့ညှိနှိုင်းလို့ပို့လွယ်မဲ့သဘောတော့တွေ့ရတယ်အဲ့ဒါတော့ကျွန်တော်တို့ရတယ်သို့တော့ကျွန်တော်တို့တင်ပြချက်တွေနဲ့အပြန်လာညှိနှိုင်းချက်တွေကိုအခိုင်အမာရမယ်ရောက်လိမ့်မယ်လို့ပြောပွားတော့နည်းနည်းခက်တယ်သို့တော်လည်းပဲခဏကပြည်တော်စုသမ္မတကြီးနဲ့နောက်ကကွေဦးစီးချုပ်မယောက်ကြားမှာဆိုရင်လည်းပဲကျွန်တော်တို့ပြည်တော်စုသမ္မတကြီးရဲ့ဆွေးနွေးချက်တွေကကျွန်တော်တို့ဖက်ဒရယ်ပြည်တော်စုပြည်ဆောင်ရေးဒီနိုင်ငံရေးရမှန်းချက်နဲ့ပုံမှန်နှိစတဲ့အတွက်ပေါ့လေကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်ကတော့ဒီသမ္မတကြီးနဲ့အစိုးရလိုင်းနဲ့ကြည့်ရင်တော့ကျွန်တော်တို့ပို့ပြီးတော့လာလာကောင်းတယ်လို့ကျွန်တော်အဲ့လိုမြင်နေက
ြအဓိကအဖြစ်ပဲအချက်တွေကိုတိုင်းသားတွေဘာတင်ပြပါလဲခင်ဗျာ
ပထမဆုံးအဖွင့်မိတ်ခွန်းမှာသမ္မတကြီးရဲ့ပြောကြားချက်တွေကဒီအပြစ်ခရဆယ်ရေးနော်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးနဲ့ဖက်ဒရယ်စနစ်နဲ့ပြည်တော်စုတည်ဆောက်ရေးကျွန်တော်တို့ရဲ့ single tax မှာပါတဲ့အတိုင်းပါပါသို့တော့လက်တလောအခြေအနေကတော့သမ္မတကြီးကတော့ဒီအာ2015ရွေးကောက်ပွဲအောင်မြင်ချုံ့ဝေသွားဖြစ်ပေါ်ရေးကိုတော့သမ္မတကြီးကတော့အဲ့ဒါမြေတရားခံပြီးတော့အလုံးဝိုင်းပူပေါင်းဆောင်ရွက်ကြဖို့ပါဗျာဒီရွေးကောက်ပွဲဆိုတာလည်းပဲဒီမိုကရေစီပြုပြင်ပြောင်းလဲမှုရဲ့အခြေခံအုံမြင့်ဖြစ်တယ်ဆိုပြီးတော့သမ္မတကြီးဆွေးနွေးချက်မှာအဲ့ဒါပါပါတယ်ဒါတော့ကျွန်တော်တို့သဘောထားမပေးကြပါဘူးဘာလို့ရွေးကောက်ပွဲကကျွန်တော်တို့တိုင်းပါလက်နက်ကိုင်တော်လိုင်းရဖွဲ့တင်တဲ့ကနည်းနည်းလေးအလှမ်းဝေးနေကြတယ်လေရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟာလည်းဒါကျွန်တော်သဘောထားမပေးဘူ
းဟုတ်ကဲ့ကာကွယ်ရေးဦးစီးချုပ်ကြတော့ဘယ်လိုပြောပါလဲခင်ဗျာသူရဲ့သဘောထား
ဟုတ်ကဲ့ကာကွယ်ရေးဦးစီးချုပ်ကြတော့သူရဲ့မူပေါ်မှာသူရပ်တည်ပါတယ်သူချမှားတာတဲ့ကာကွယ်ရေးဦးစီးချုပ်ရဲ့မူ6ချက်ကိုတော့သူခိုင်ကင်ဆွဲတယ်အဲ့ဒါကိုပဲသူကျွန်တော်တို့ကိုအတိတ်ကွယ်ဖွင့်ဆိုချက်နဲ့တကွာပါလေနောက်ခံစဉ်းစားချက်တွေ concept ပေါ့အယူဆအပိုင်းကိုသူရှင်းပြပါတယ်စိတ်ရှိရှိနဲ့တော်တော်လေးရှင်းပြပါတယ်ရှင်းပြတဲ့ခါကျတော့ကျွန်တော်တို့လည်းပဲသဘောပေါက်ပါတယ်။ကိုယ်ရုပ်ရှင်မူ6ချက်မှာပထမ4ချက်ကတော့ဟိုနှစ်ဖက်ဒီမိမိအဖွဲ့အစည်းမဆိုလက်နက်ကိုင်အဖွဲ့မဆိုလက်နက်အမဲအခြေအနေတွေဖြစ်တော့ဒါပြဿနာပြင်မရှိပါဘူး။သို့တော့နံပါတ်5နဲ့နံပါတ်6မတီးသေးဥပဒေများကိုလိုက်နာရတဲ့ဒီ2008အဖွဲ့အစည်းပုံဥပဒေအောက်မှာဒီမိုကရေစီရှောက်လန်းရတဲ့ခါကျတော့နည်းနည်းလေးစဉ်းစားကြရရှိတယ်။အဲ့ဒါကတော့ကျွန်တော်တို့အပြန်လာညှိနှိုင်းတော့သွားမှာပါလေ
။ဟုတ်ကဲ့
တခုကောင်းတာ
Federal ကိစ္စကပါပါလား။အဲ့ကိစ္စမှာသမနာကတော့ Federal ပြန်ဆောင်လို့ရှိတယ်။
ကိစ္စကတော့တပ်ဖက်ကတော့ Federal ကိစ္စကိုတော့ဟိုဆွေးနွေးတာတဲ့တဲ့ပြောတာတော့မရှိဘူးခင်ဗျ။ကျွန်တော်တို့ကပဲအာဒီဒီလို Federal ပြည်ထောင်စုတိဆောက်ရေးနိုင်ငံဥပဒေချက်ကိုရှိတယ်ဆိုတဲ့အားကျွန်တော်တို့အာဒီအဖွဲ့တွေကပဲနော်ဥပဒေကြီးစီထင်တော့ကျွန်တော်တို့ကတော့ပြတင်ပြပြောဆိုတာရှိပါတယ
်။ဆိုတော့သူ
ပြောလည်းပဲဒါကသူတွေ့ဆုံပွဲများတာဖြစ်တယ်ဆွေးနွေးပွဲတော့နိုင်ငံရေးပွဲတော့မဟုတ်တော့သဘောတူချက်တော့လို့ဆုံးဖြတ်ချက်တော့လို့တော့မရဘူးပေါ့။အ
ဲ့တော့သူပြောတာတခုမှသူကလက်ရှိတည်ဆဲဥပဒေကိုလိုက်နိုင်ရမယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေဟာလည်းတည်ဆဲဥပဒေဖြစ်တဲ့2008ဥပဒေဆိုတော့အဲ့ဒီဥပဒေအတိုင်းဆိုရင်တိုင်းရင်းသားတွေလက်ခံနိုင်တဲ့ Federal မဟုတ်ဘူးဆိုတော့ပြောထားတယ်ဆိုတော့သူဟာ Survivor အဖြစ်တိုင်းရင်းသားတွေလွန်လာတဲ့စစ်မှန်သော Federal ကိုမလိုချင်ဘူး2008ဖွဲ့စည်းပုံလက်အောက်မှာရှိရတဲ့အတိုင်းသားဖွဲ့စည်းမယ်ဆိုတဲ့သဘောသက်ရောက်နေတာပေါ့ခင်ဗျာ။
အဲဒါတော့ဒီတဲ့တဲ့မပြောတော့လည်းပဲတမတော်ကတော့သူရဲ့ဟိုပါဗောလေသူ့အပိုင်းပါလေသူ့ role နဲ့သူပြောရတာဟုတ်သူတို့ကတော့လုံခြုံရေးနောက်ပြီးတော့အာကာကွယ်ရေးကန္တာတွေမှာတိုက်ရိုက်ဆိုင်တော့သူ့ role နဲ့သူပြောရတဲ့အခါကျတော့တကယ်နိုင်ငံရေး issue ကြီးတွေကိုတိမိမိပြောဖို့တော့နည်းနည်းခက်ခဲတာဗောဒါကြောင့်နိုင်ငံတော်သမ္မတအပြည်ထောင်စုသမ္မတကြီးပြောတဲ့ဒီနိုင်ငံရေး issue တွေကတော့ဒါပုံပြီးတော့ခိုင်မာပါတယ်တို့တော့တခုပဲကျွန်တော်တွေ့ရတာကကာကွယ်ဦးစီးချုပ်ကတော့ဒီပြည်ထောင်စုသမ္မတကြီးကပြည်ထောင်စုရဲ့အကြီးအကဲဖြစ်တယ်နိုင်ငံအုပ်ချုပ်ဖြစ်တယ်တဲ့ဒါကြောင့်သမ္မတကြီးရဲ့ဆုံးဖြတ်ချက်တွေလမ်းညွှန်ချက်တွေမူဝါဒတွေကတော့လေးစားလိုက်နာလှုပ်ဆောင်အောင်လဲလို့သူနှစ်ခါသုံးခါပြောတယ်ခင်ဗျဒါကြောင့်နိုင်ငံရေးနဲ့ပတ်သက်လို့တော့တက်ကမပြောဝင်နဲ့သမ္မတကြီးပြောတဲ့နိုင်ငံရေးလမ်းကြောင်းကိုပဲလိုက်နာမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့သုံးသပ်လို့ရတယ်
ဟ ဟုတ်ကဲ့ဆိုတော့သမ္မတကြီးကဒါစစ်မှန်သောဖက်ဒရယ်ပြည်ထောင်စုလို့ပြောလိုက်ရင်တော့တက်အနေနဲ့ကံွက်ဆရာမရှိဘူးဆိုတဲ့သဘောပေါ့
တနည်းအားဖြင့်အဲဒီသဘောပါပဲသမ္မတကြီးပြောတဲ့ဟာကိုဒီလိုက်နာလှုပ်ဆောင်မယ်သမ္မတကြီးဆုံးဖြတ်ချက်ကိုလိုက်နာမယ်လို့ပြောတဲ့ဟာကသမ္မတကြီးမှနိုင်ငံရေးဆုံးဖြတ်ချက်အတွက်တာဝန်ရှိသွားတဲ့သဘောမျိုးပေါ်တာပေါ့ဗျာ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာအခုတွဲဆုံဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးပါဝင်ပါသလားကချင
်းမပါဘူးခင်ဗျာစနေဖွဲ့ပါတယ်စစ်တပ်ဖွဲ့ဖိတ်တယ်စနေဖွဲ့လာတယ်ခင်ဗျာလေးဖွဲ့မှလာပြဘူးခင
်ဗျာအဲလေးဖွဲ့တွေက
လေးဖွဲ့ကချင်းဘလောင်ချင်းနဲ့ KMPP ဖြစ်ပါလား
ဟုတ်ကဲ့ဆိုသူတို့မလာရတဲ့အထက်မှာဘာကြောင့်လို့အများသူတို့ဘက်ကပြောပါလဲခုံးကတော့သိပါလား
ကျွန်တော်ကသူတို့မင်းရင်ကောင်းတယ်ကျွန်တော်တို့ကတော့မပြောနိုင်ဘာဆိုတော့ဒီတစ်ခေါက်ဖိတ်တာကဒီတော်မျိုးဆိုရဘကဖိတ်တာကသူက50အခိုင်နှုန်းပြီးဖိတ်တာအဖွဲ့အစည်းကို50အခိုင်နှုန်းဖိတ်လိုက်တယ်အဖွဲ့အစည်းဖိတ်တဲ့အဖွဲ့အစည်းတွေကိုဖိတ်လိုက်ပြီးတော့အဲ့ဒီအဖွဲ့အစည်းတွေကမှတယောက်ပြင့်တယ်ဆိုတော့ခေါင်းဆောင်ကိုသူကတခါထပ်ဖိတ်တယ်နှစ်ဆင့်ပေါ့ဗျာနှစ်ဆင့်ဆိုတော့အဖွဲ့အစည်းကိုဖိတ်တယ်အဖွဲ့အစည်းကပေါ်ပေါ်တန်တန်ထားပြီးတော့ဟာလာဒီပရိုတိုကောမကိုက်တဲ့လူလွှမ်းမိရင်လည်းသူတို့ဆက်ဆံအားခက်မှကြောက်တော့အခုအမြင့်ဆုံးခေါင်းဆောင်တွေကဖိတ်တယ်ဆိုတော့ဒါကြောင့်သူတို့ကကတဲ့နဲ့ဒီအဖွဲ့အစည်းပြည်ပြည်ရဲ့အမြင့်ဆုံးကောင်းဆောင်တွေကရာထားပြီးတော့ဆက်ဖိတ်လိုက်တဲ့သဘောမျိုးရှိတယ်။အဲ့ဒါကတော့ဒီကျွန်တော်လူပုဂ္ဂိုလ်ကိုအလေးထားမှုက90%တော့အဖွဲ့အစည်းအလေးထားမှုက90%တော့အဲ့ဒီနှစ်မျိုးစမူနဲ့ဖိတ်လိုက်တာကျွန်တော်တွေ့ရတယ်ဗျ။ဒါကြောင့်တဖွဲ့ချင်းရဲ့လွတ်လပ်တဲ့သဘောဆန္ဒအရပဲဆုံးဖြတ်ပြီးတော့သွားပြင်မသွားပြင်လာပြင်မလာပြင်အဲ့ဒီလိုပဲကျွန်တော်တို့ကဒီတဘောထားလိုက်တယ
်ဟုတ်ကဲ့
တာချက်တွေပြိပိတ်တွေတာစီမှုတာစီမှုတွေတပောင်းစုအနေနဲ့လည်းလုံးဝမလုပ်ပါဘူးခင်ဗ
ျဟုတ်ကဲ့ဒါပေမဲ့ခေါင်းဥကခေါင်းဥကတိုင်းရင်းသားတွေအားလုံးစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေမှာလည်းပဲဥဆောင်ဥရပြုနေတဲ့ပုံကိုတရားအနေနဲ့သူတို့မတရားတဲ့ကိစ္စပေါ်မှာဘာလို့သုံးသပ်ပါလဲ
အော်အဲ့ဒါကြောင့်ကျွန်တော်ပြောတာပါတဖွဲ့ချင်းဖိတ်တဲ့အခါကျတော့ကျွန်တော်မသုံးစားချင်ဘူးလို့ပြောတာကျွန်တော်အမြင်ကတော့တချို့ကတော့ဒါဟာလာကြစားတာဖြစ်မလားနိုင်ငံရေးထောင်ချောက်လားပေါ့လေဆိုရင်သာရှိတယ်တချို့လာတဲ့အဖွဲ့တွေကြတော့လေဒါနိုင်ငံရေးအကြဒီအကျိုးရှိတယ်ဒီလိုခေါင်းဆောင်ကြီးတွေတွေ့ဖို့ဟာလာအခွင့်ရေးကဒါပြောကျွန်တော်တို့ဖန်တီးယူလို့မရဘူးဒါဒီတိုင်းပြည်ရဲ့အသင်္ကေတဖြစ်တဲ့ဒီဘူရှုဇပင်ဆိုတာလွတ်လပ်ရေးခန်းသားမှာဖြစ်တာဟိုလွတ်လပ်ရေးခန်းသားဆိုတာတနိုင်ငံလုံးတိုင်းပြည်လူမျိုးအားလုံးပိုင်ဆိုင်တဲ့လွတ်လပ်ရေးဖြစ်တဲ့အတွက်ဒီခန်းသားမျိုးမှာအခွင့်အောင်းယူပြီးတော့တွေ့ဆုံရတာကပွင့်ပွင့်လင်းလင်းနဲ့ကျွန်တော်တို့ရင်းနှီးနှီးပြပြခွင့်ရနိုင်တာပေါ့ဗျာနိုင်ငံရေးရအကျိုးများရှိတယ်လို့ယူဆတဲ့အဖွဲ့တွေကြတော့လည်းရောက်လာတာပေါ့ကျွန်တော်တို့ကလာပြတဲ့လူလည်းအပြစ်မတင်သလိုသွားပြတဲ့လူလည်းကျွန်တော်တို့ကအပြစ်တင်လို့မရဘူးဒါအားလုံးတိုင်းပါအားလုံးရအကျိုးရှိပွားကိုဟာလာဘယ်နှဖက်အမြင်နှစ်ခုနဲ့လုပ်နေတာပဲဥတီချက်ကတော့တူတယ်လို့ဆိုကျွန်တော်ပုံသတ်တယ်ခင်ဗျ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကအခုလမ်းမတက်တဲ့အဖွဲ့ကိုကြည့်ရင်အဓိကအဖြစ်ကချင်တို့ပလောင်တို့ဆိုတာဟာဆိုရတက်နဲ့တိုက်ပွဲတွေမကြာခဏဆက်လက်ဖြစ်နေတဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲတွေဆက်လက်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ကတော့သူတို့မလာတော့တစုံတရာဆွေးနွေးတာဘာမှမရှိတော့ဘူးခင်ဗျာ
အခုကတော့အဲ့ဒီအလိုလေးနဲ့ပြီးတော့ဖြစ်တဲ့အရာတွေဆွေးနွေးဖို့အဆင့်ကတော့ဟိုတိတ်တိတ်ကြောင့်မရောက်ဘူးပေါ့ဗျာတိတ်တိတ်ကြောင့်မရောက်ဘူးအခုကညီနေမှုရဖို့နဲ့ကျွန်တော်တို့ရဲ့အမြင်သဘောထားလေးတွေမြစ်တာရခံချက်လေးတွေပန်ကြားချက်လေးတွေဒီလိုတော့ပြန်လာကြည့်ရရှိတာပေါ့သို့တော့စစ်စင်လျှော့ဖို့ဆိုစစ်တွေရဖို့တိုးစစ်တွေလျှော့ဖို့စစ်စင်ရေးတွေလျှော့ဖို့ဆိုတဲ့ကိစ္စကြတော့ကျွန်တော်တို့ကြုံရင်ကြုံလို့တော့ကျွန်တော်အနေနဲ့ပေါ့လေတခြားဖွဲ့တွေတော့မသိဘူးကျွန်တော်အနေနဲ့ပြင်ပြတာရှိပါသို့တော့လည်းပဲဒါကဟိုဒီအမြင်ဖလှယ်တဲ့ဘွဲဆိုတော့ဒါကအဆုံးပြချက်တော့သဘောတူချက်တော့လုံနိုင်တဲ့ခြေအနေမရှိတော့ပြင်ပြချက်တွေအနေနဲ့ပဲမှတ်တမ်းဖြစ်သွားတာပေါ့ဗျာအဲ့လောက်ပါမယ
်ဟုတ်ကဲ့သမနာကြီးကတော့အပြစ်ခတ်ရဆဲရေးနိုင်ငံရေးဆွေးနွေးပွဲဆိုတာကိုပြောတယ်ဒီကိစ္စတွေနဲ့ပတ်သက်လို့ကအဲ့ကာကွယ်ရေးဦးစီးချုပ်ကတစုံတရာပြောပါသေးလားခင်ဗျာအဲ့ဟဲ့လာလာ
အာအဲ့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဟာကိုတော့ကာကွယ်ဦးစီးချုပ်ကနည်းနည်းရှောင်တယ်ခင်ဗျာသူကနိုင်ငံရေးကအရာကတော့သမနာကြီးဦးဆောင်မှုပဲဆိုပြီးတော့ပြောပြီးတော့တပ်ပိုင်းဆိုင်ရာကိစ္စတွေကိုတော့အဓိကကျွန်တော်တို့ဒီကာကွယ်ဦးစီးချုပ်ကအဓိကပြောဆိုတာရှိပါတယ်ခင်ဗျာ
အဲ့တော့သမနာကြီးကတော့တော်တော်လေးခုံးကပြောတဲ့အရာဆိုရင်တော်တော်လေးဒါလိုက်လိုက်လျော်လျော်ဆွေးနွေးတယ်သူကနိုင်ငံရေးကောင်းဆောင်တယောက်နဲ့ပြောတာလည်းဖြစ်ကောင်းဖြစ်မှာပေါ့ဆိုတော့ကာကွယ်ရေး
ဟုတ်ပါတယ်ခင်ဗျာဟုတ်ပါ
ကာကွယ်ရေးဦးစီးချုပ်ဘက်ကကြတော့ခင်ဗျာနောက်ထပ်ပြန်တွေးဖို့အချိန်မရသူတို့တွေးနိုင်တယ်ပြဿနာရှိရင်သူနဲ့ရှင်းနိုင်ပါတယ်ဘာညာဆိုတာမျိုးကန့်လန့်ချက်တွေဘာမှမရှိဘူးလားခင်ဗျာ
ဒီလာတော့လည်းမရှိဘူးခင်ဗျဒါကဥပ္ပိတ္တဘက်ကလည်းတတ်မတော့ထိတ်တန့်ရရှိကြီးအားလုံးလို့တက်တယ်ခင်ဗျဒီတစ်ပတ်ကျွန်တော်တို့ ਨੇ တွေ့ထိနေတဲ့ဆွေးနွေးပွဲမှာပါတဲ့တမှုတွေအပြင်ကျွန်တော်တို့မတွေ့ထိတော့လည်းပဲကျွန်တော်တို့အတွေ့ခေါ်ယူစားတွေပါလေးလာတော့တတ်နိုင်ဖို့တမှုအားလုံးကိုသူခေါ်လိုက်တဲ့ဟာကကျွန်တော်တို့အနေနဲ့ဒါအင်တာကောင်းတဲ့သင်ချင်မှုပဲဒါကဥပ္ပိတ္တကိုယ တွေ့နိုင်မယ်လို့တော့ကျွန်တော်ယူဆတယ
်ဒါပေမဲ့အဲ့ဒီသူရောဆွဲကင်ထားတဲ့မူ6ချက်ဆိုတာကတော့ပြန်ပြီးတော့စော်တင်လုံနိုင်မယ်အလားလားတစုံတရာမှမတွေ့ရသေးဘူးပေါ့အခုထိ
မူ6ချက်ကတော့ဒီတကွေဦးပေကအခုတပတ်မှာတင်ပြရတယ်ဆိုပေမဲ့စဉ်းစားချင်းချင်းနိုင်ဖို့for the consideration ဆိုတော့အရှင်းလောက်ပဲသူတင်ပြတာဖြစ်တယ်ခင်ဗျသူဟို clarification တွေပေးတယ်နောက်နောက်ပြီးတော့ reasonable ဖြစ်အောင်သူကဟိုပေးတယ်ဒါပေမဲ့အဲ့ဒါတွေကတိကျလိုက်နာမှအဲ့ဒါတွေကတိကျစာချုပ်စာသားမှထဲမှဟာလာဒီနေကြရေးအဖြစ်ခရရေးဖြစ်မယ်ဆိုတော့အဲ့ဒါလိုအကြက်ကင်ပြောဆိုခြင်းကတော့မရှိဘူးခင်ဗျ
โอเคสรุปตะชิงมาดาหีหีโลຫນိုင်းโลຍ້າຫນိုင်းໄດ້ເລີຍຫມ່ອນເລ່ນຢາດາບໍຄົນກໍວ່
າອ່າອາຍຍີຫີຫນိုင်းແດ່ໂລຈັນເຮົາຢູ່ຊາລະເນາະຈັນເຮົາເຈົ້າເຮົາກໍຫມ່ອນເລ່ນແຈ່ຊິວ່າ